This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောကနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်အခုချိန်ကစပြီးဇွန်လ24ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီရေးသတင်းကောင်းထုတ်ချက်ကိုຫນွေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့နေယူနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ကဝါမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဖွဲ့စည်းတည်ထောင်ခြင်း၄နှစ်ပြည့်အခမ်းအနားအရာဝတီတိုင်းဝန်ကြီးချုပ်ဟောင်းမန်းကျော်နီတက်ရောက်တဲ့သတင်းကိုတင်ပြပေးပါမယ်ကဝါမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဖွဲ့စည်းတည်ထောင်ခြင်း၄နှစ်ပြည့်အခမ်းအနားကို KNU KNLA တပ်မှတင်နေမိမှာ2025ခုနှစ်ဇွန်လ23ရက်နေ့မှာကျင်းပပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်အခမ်းအနားကိုလုံခြုံရေးအခြေအနေအရအချင်းချင်းကျင်းပခဲ့ပြီးတော့ KNU KNLA မှအတော်ဝန်ရှိသူများအရာဝတီတိုင်းဝန်ကြီးချုပ်ဟောင်းအဖူးမန်းကျော်နီပဲခူးကရိုင်ပကဖမတာဝန်ခံများပဲခူးရန်ကုန်တော်လိုင်းအင်အားစုပူးပေါင်းစစ်ကြောင်းမှတာဝန်ခံများပဲခူးကရိုင်မှရှိတဲ့မြို့နယ်မြို့ပကဖတာဝန်ခံများမိဘအဖွဲ့အစည်းများမှတာဝန်ရှိသူများနဲ့ရဲဘော်ရဲဘက်များတက်ရောက်ချီးမြှင့်ပေးခဲ့ကြတယ်လို့ဖော်ပြထားပါသည်အခမ်းအနားမှာပြည်သူ့ကာကွယ်ရေးတပ်မတော်အလန်တော်ဖက်ဒရယ်ဒီမိုကရေစီတိုက်ပွဲအတွင်ကြာဆုံးခဲ့ရတဲ့အာဇာနည်သူရဲကောင်းများဧည့်သည်တော်များအားစီးရေးပြအလေးပြုခြင်းနဲ့ပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့တစ္ဆာအဋ္ဌထံ၄ချက်အဋ္ဌထံပြုရွတ်ဆိုခြင်းတို့ကိုဆောင်ရွက်ခဲ့တယ်လို့သိရပါသည်တက်ရောက်လာကြတဲ့ဧည့်သည်တော်များကချီးမြှင့်အမှားစကားပြောကြားပြီးတဲ့နောက်ကဝါမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့မြို့နယ်တာဝန်ခံကိုကျော်နိုင်ကအမှားစကားနဲ့ကျေးဇူးတင်စကားပြောကြားပြီးတော့အခမ်းအနားကိုအောင်မြင်စွာကျင်းပပြီးစီးခဲ့တယ်လို့သိရပါသည်ကဝါမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကို2021ခုနှစ်ဇွန်လ23ရက်နေ့မှာစတင်ဖွဲ့စည်းတည်ထောင်ခဲ့ပြီးတော့အမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနတောင်ပိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲတိုင်းစစ်ဌာနပဲခူးတိုင်းပဲခူးခရိုင်ကိုကဲမှုမှာကဝါမျိုးနယ်ပကပအဖြစ်ရက်တီပြီးတော်လန်တိုက်ပွဲဝင်လျက်ရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာဆက်လက်ပြီးတော့မုံမင်းမျိုးမှာ TNLA စစ်ကြောင်းထွက်ကင်းလှည့်နေစဉ် SSPP SSA တပ်ဖွဲ့မှခြုံကိုပြစ်ခတ်တဲ့တရင်ကိုတင်ပြပေးပါမယ်။တအောင်ပြည်တမဟာလီနေမြေမုံမင်းမျိုးနယ်မိုးဟောက်ကျေးရွာအုပ်စုအတွင်တအောင်တပ်မတော် TNLA စစ်ကြောင်းထွက်ကင်းလှည့်နေစဉ်ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA တပ်ဖွဲ့မှခြုံကိုပြစ်ခတ်တိုက်ခိုက်ခဲ့ကြောင်း TNLA မှတရင်ထုတ်ပြန်ထားပါသည်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA တပ်ဖွဲ့ဟာဇွန်လ23ရက်နေ့မနက်10:14 မိနစ်အချိန်မှာတကြိမ်မနက်7:36 မိနစ်အချိန်မှာတကြိမ်လက်နက်ငယ်ဖြင့်တအောင်တက်မတော် TNLA တပ်ဖွဲ့ကိုခြုံကိုပစ်ခတ်ခဲ့တယ်လို့ဖော်ပြထားပါသည်။အဒီနောက်တအောင်တက်မတော် TNLA စစ်ကြောင်းတီရှိရာကိုလည်းမွန်လွယ်ပိုင်း12:03မိနစ်အချိန်မှာလက်နက်ကြီးတစ်လုံးပစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရပါသည်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA တပ်ဖွဲ့ဟာဟူးဆွန်းတောင်စခန်းကိုလည်းတအောင်တက်မတော် TNLA ရဲ့တပ်သားလက်ဟာနေချိန်အခွင့်ကောင်းယူပြီးတော့နေရာဝင်ယူခဲ့တာကြောင့်ပြီးခဲ့တဲ့ဇွန်လ15ရက်နေ့မှာတအောင်တက်မတော် TNLA တပ်ဖွဲ့မှစခန်းသို့တက်လာစဉ် SSPP SSA တပ်ဖွဲ့ကလက်နက်ဖြင့်တစ်ဖက်သက်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်မိမိတို့တပ်ဖွဲ့ဝင်2ဦးဆုံးရှုံးသွားခဲ့ရပြီးတော့3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ TNLA ကထုတ်ပြန်ထားပါတယ်ခင်ဗျာ ဆက်လက်ပြီးဝလူနယ်မြေရဲစခန်းကိုစစ်ကူလာတဲ့စစ်ကောင်စီစစ်ကြောင်းအားတားဆီးတိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းနထိုးကြီးမြို့နယ်ဝလူနယ်မြေရဲစခန်းကိုစစ်ကူလာတဲ့စစ်ကောင်စီစစ်ကြောင်းကိုတိုက်ပွဲငယ်များဖော်ဆောင်တားဆီးတိုက်ခိုက်ခဲ့တယ်လို့မြင်းကြံခရိုင်အမှတ်၄တပ်ရင်းကထုတ်ပြန်ထားပါရီ။ကိုမြင်းဆောင်အညာမြေ operation အဖြစ်မြင်းကြံခရိုင်အမှတ်၄တပ်ရင်းမြင်းကြံခရိုင်အမှတ်၁၀တပ်ရင်းနဲ့တတဦးပကဖားတို့ကပူးပေါင်းဆောင်ရွက်ခဲ့တာလို့ဆိုပါရီ။အဆိုပါတိုက်ပွဲငယ်များအတွင်စစ်ကောင်စီရဲ့တပ်မ88မှဒုတက်ချက်တဦးကိုဖမ်းဆီးရမိခဲ့ပြီးတော့ရဲတပ်သားတဦးလက်နက်နဲ့အလင်းဝင်ရောက်ခဲ့ပါရီ။ဒါအပြင်ပြည်သူစစ်မှုထမ်းဥပဒေနဲ့မတရားပေါ်တာဆွဲခံထားရတဲ့တပ်သား၂ဦးကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့သိရပါရီ။ဒါအပြင် MA1 တလက် MA3 တလက်G3 G အတောင့်92တောင့် 5.56G အတောင့် 1500 M9 12လုံး60မမ10လုံး60မမတောက်တစ်ခု RPG အဖူး2ခု RPG ပို့ကြည့်2တောင့်နေမိုင်း14လုံးလက်ပစ်ပုံ12လုံး Drone Shooter တလက်နဲ့ကြည်ပေါင်း6ပေါက်တို့ကိုတင်စီရမိခဲ့တယ်လို့သိရပါတယ်။၎င်းတိုက်ပွဲများအတွင်စစ်ကောင်စီတပ်သား73ဦးသေဆုံးက9ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့အလောင်းတစ်လောင်းကိုတင်စီရမိခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကရင်နီပြည်နယ်ကကြေးရွာတက်ရွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့စစ်ကောင်စီကလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်နီပြည်နယ်လွိုင်းလင်းလေးမြို့အခြေဆိုင်ခလာရ930တပ်မှကြေးရွာတက်ရွာအတွင်းကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့လက်နက်ကြီးများရန်တမ်းပစ်ခတ်ခဲ့ရာအရဲသားပြည်သူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNDF B-Train မှထုတ်ပြန်ထားပါရီ။ဇွန်လ22ရက်နေ့ညနေ9နာရီခွဲကမှခလာရ930တပ်မှ60မမ5လုံးခန့်ကိုလွိုင်းလင်းလေးမြို့နယ်အရှိဘက်ကကြေးရွာတစ်ခုအတွင်အကြောင်းမဲ့ပစ်ခတ်ခဲ့တယ်လို့ဆိုပါရီ။လက်နက်ကြီးကြောက်ပောက်ကွဲမှုကြောင့်အသက်36နှစ်အရွယ်အမျိုးသမီးတဦး19နှစ်အရွယ်အမျိုးသမီးတဦး18နှစ်အရွယ်အမျိုးသားတဦး14နှစ်အရွယ်အမျိုးသားတဦးစုစုပေါင်းပြည်သူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးခလလူထူခရိုင်မှာစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရပ်များကြောင့်ပြည်သူ၃ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံးကော်တူးလီအုပ်ချုပ်နေမြေခလလူထူခရိုင်လေတူမြို့နယ်နဲ့မူးမြို့နယ်တို့မှာစစ်ကောင်စီတပ်ကလက်နက်ကြီးဒရုန်းများဖြင့်ရည်ရွယ်ချက်ရှိရှိပစ်ခတ်ခဲ့တာကြောင့်အရဲသားပြည်သူ၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU ကထုတ်ပြန်ထားပါရီ။ဇွန်လ14ရက်နေ့မှာပိန်းစလုတ်အခြေစိုက်စစ်ကောင်စီရဲ့ခလာရ264တပ်ရင်းကတမင်အင်ကုန်ကြေးရွာကို120မမလက်နက်ကြီးတစ်လုံးဖြန်တလင်းကြေးရွာကို2လုံးပစ်ခတ်ခဲ့တာလို့ဆိုပါရီ။ပစ်ခတ်မှုအတွင်းတမင်အင်ကုန်ကြေးရွာမှနော်ဂီလာဖော်26နှင့်ဖြန်တလင်းကြေးရွာမှနော်မူမူ42နှစ်နဲ့စောတောင်ဖြောင်း17နှစ်တို့3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဇွန်လ18ရက်နေ့မှာလည်း၎င်းတက်မှတမင်အင်ကုန်ကြေးရွာကို120မမ3လုံးထပ်မံပစ်ခတ်ခဲ့ပြီးတော့ဇွန်လ20ရက်နေ့မှာနတ်တန်ကွင်းမှစစ်ကောင်စီတပ်ကအုတ်ရှိကုန်းကြေးရွာကိုဒရုန်းဖြင့်ပုံ12လုံး၊ရေလဲကြေးရွာကိုလက်နက်ကြီး3လုံးနဲ့လေကွင်းပြင်မှာ1လုံးပစ်ခတ်ခဲ့ရာဖုံးကြီးကျောင်းတစ်ကျောင်း၊ခရိုင်ဖရားကျောင်းတစ်ကျောင်း၊နေအိမ်3လုံးထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။ဆလဘီပေါင်းမြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်9ဦးသေဆုံးအများအပြားဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဇွန်လ23ရက်နေ့မနက်6နာရီခွဲကမှပေါင်းမြို့နယ်တောင်ပိုင်းမှာရှိတဲ့ဘူမဲ၊ဘူကုံ၊လက်ယာ၊လက်ပံလှ၊တဆူ၊တက်ကယ်ချင်းနဲ့ကင်မရွာစတဲ့ကြေးရွာများကိုတိုက်ပွဲဖြစ်ပွားမှုရှိပေလေကြောင်းမှဘုံကျဲတိုက်ခိုက်ခဲ့ကြောင်းဒေသတရင်ရင်းမြစ်များမှသိရပါသည်။အဆိုပါတိုက်ခိုက်မှုကြောင့်တက်ကချင်းရွာမှဒေသခံ3ဦးနဲ့ဘူမဲရွာမှဒေသခံ2ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာရသူအများအပြားရှိသလိုပေါင်းမြို့နယ်မြောက်ပိုင်းမှအလုတ်ကိစ္စဖြင့်တောင်ပိုင်းသို့ရောက်ရှိနေသူအချို့လည်းထိခိုက်သေဆုံးမှုများရှိတော်လေတိကျတဲ့အရေးအတွက်ကိုမသိရဘူးလို့ဆိုထားပါသည်။ဒဏ်ရာရသူအချို့ဟာနီးစပ်ရာစည်းကမ်းများမှကုသမှုခံယူနေပေမဲ့စစ်ကောင်စီရဲ့စစ်ကြောင်းများပေါက်အရှိပဲရင်နံမော်တာကြီးတောင်မှာရိတ်ခါရင်တန်းနဲ့ရောက်နေပြီးတော့ပြူစော်တီးရွာများအနီးတဝိုက်မှာရှိနေတာကြောင့်စေကူသားမှုခံယူရန်တွာလာရခက်ခဲနေတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မင်းလာမျိုးနယ်ကကြေးရွာ9ရွာကိုစစ်ကောင်စီတပ်ကဝင်ရောက်မီးရှို့ဖျက်ဆီးခဲ့တဲ့တဲ့င်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းအနောက်ပိုင်းတာယာဝတီခရိုင်မင်းလာမျိုးနယ်တဲကကြေးရွာ9ရွာကိုဇွန်လ23ရက်နေ့မှာစစ်ကောင်စီတပ်ကမီးတင်ရှို့ဖျက်ဆီးခဲ့တယ်လို့မင်းလာတရင်ရင်းမြစ်ကသိရပါတယ်။မနက်9နာရီဝန်းကျင်ကမှကန်ကောပင်အုပ်စုဘူတထောင်ကြေးရွာကိုစစ်ကောင်စီတပ်သားတွေကဝင်ရောက်လာပြီးတော့မီးတင်ရှို့ခဲ့တယ်လို့ဆိုပါတယ်။အဲဒီနောက်မနက်9နာရီကမှထောက်ချံအုပ်စုစားချောင်းရွာနဲ့မနက်7နာရီကမှထောက်ချံအုပ်စုစင်အိုင်ချောင်းပေါက်ရွာတို့ကိုစစ်ကောင်စီတပ်သားတွေကထပ်မံမီးရှို့ဖျက်ဆီးခဲ့တာပါ။မုံလွဲ2နာရီ10မိနစ်ကမှလည်းကန်ကောပင်အုပ်စုကန်ကောပင်ရွာကိုဝင်ရောက်မီးရှို့ဖျက်ဆီးခဲ့တယ်လို့မုံလွဲ3နာရီကမှ မအုပ်စုငလဆန်းရွာမှပြည်သူ၁၀ဦးကိုရိုင်းနှက်ဖမ်းဆီးထားပြီးတော့ကျေးရွာကိုမီးတင်ရှို့နေတယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီသတင်းကောင်းထုတ်ချက်တွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွေးနဲ့ကားရှယ်တူကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအန်ယူဂျီမှဆက်လက်အသံလှည့်ပေးနေပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းများကိုတော့ပူပူမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာမနက်ခင်းပါရှင်။အခုချိန်ကစပြီး2025ခုနှစ်ဇွန်လ24ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်ရင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ပူပူပါ။ပထမဦးစွာတင်ပြပေးမှာကတော့အသွင်ကူးပြောင်းရေးကာလတရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းမှုအစည်းအဝေး NUG တရားရေးဝင်ကြီးဦးသိန်းဦးတက်ရောက်တဲ့တင်ကိုတင်ဆက်ပေးပါမယ်။အသွင်ကူးပြောင်းရေးကာလတရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းမှုအစည်းအဝေး Transitional Justice Coordination Meeting ကို2025ခုနှစ်ဇွန်လ22ရက်နေ့မြန်မာစံတော်ချိန်ညနေ 3:00 ခွဲအချိန်တွင်တရားဥပဒေစိုးမိုးရေးနှင့်အသွင်ကူးပြောင်းရေးကာလတရားမျှတမှုဆိုင်ရာဦးစီးဌာနမှကြီးမှုကျင်းပခဲ့ပါသည်။တွေ့ဆုံအစည်းအဝေးသို့အသွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုဆရာဖြစ်ရရှိမုံမှန်တင်တန်းတွင်ပါဝင်တယောက်ခဲ့ကြရဲအမျိုးသားညီညွတ်ရေးအစိုးရဝင်ကြီးဌာနကိုကူမှတာဝန်ပေးအပ်ထားသည့်နိုင်ငံဝန်တန်းများပါဝင်တယောက်ခဲ့ကြပြီးအစည်းအဝေးတွင်အမျိုးသားညီညွတ်ရေးအစိုးရတရားရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးသိန်းဦးမှအခွင့်အမာစကားပြောကြားခဲ့ပါသည်။ဆက်လက်၍အစည်းအဝေးတွင်အမျိုးသားညီညွတ်ရေးအစိုးရတရားရေးဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးသိန်းဦးမှလန်းညုံအမစကားများကိုပြောကြားခဲ့ပြီးနောက်အသွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုဆရာဖြစ်ရရှိမုံမှန်တင်တဲ့တွင်ပါဝင်တယောက်ခဲ့ကြတဲ့နိုင်ငံဝန်ထမ်းများမှလည်းအသွင်ကူးပြောင်းရေးဆိုင်ရာတရားမျှတမှုနှင့်ပတ်သက်၍လှုပ်ဆောင်နေကြသည့်များနှင့်ရှေ့ဆက်လှုပ်ဆောင်ကြရမည့်လုပ်ငန်းတာဝန်တို့ကိုအသီးသီးတင်ပြဆွေးနွေးမှုများအကြံပြုမှုများဖြင့်အပြန်အလှန်ဆွေးနွေးနှိမ့်နှောဖလှယ်မှုများလှုပ်ဆောင်ခဲ့ပါရရှင်အခုဆက်လက်ပြီးတော့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့စကိုင်းပြည်သူကာကွယ်ရေးတပ်မတော်ဘက်မှပူးပေါင်းဆောင်ရွက်နိုင်ရေးဆိုင်ရာကိစ္စရပ်များကိုအပြန်အလှန်ဆွေးနွေးခဲ့တဲ့တွင်တင်ဆက်ပေးပါမယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်များနဲ့စကိုင်းပြည်သူကာကွယ်ရေးတပ်မတော်မှတာဝန်ရှိသူများသည့်ဗီဒီယိုကွန်ဖရင့်မှတက်ဆင်တွေ့ဆုံဆွေးနွေးမှုတစ်ရက်ကို2025ခုနှစ်ဇွန်လ23ရက်နေ့9:00ချိန်တွင်ကျင်းပခဲ့ပါတယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကအဖွင့်အမှားစကားပြောကြားခဲ့ပြီးနောက်နှစ်ဖက်တယောက်လာသူများမှသိရှိလိုသည့်များကိုယင်းနှီးပွင့်လင်းစွာအပြန်အလှန်ဆွေးနွေးခဲ့ကြပါသည်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်၏ဆောင်ရွက်ချက်များနှင့်စကိုင်းပြည်သူကာကွယ်ရေးတပ်မတော်ဘက်မှပူးပေါင်းဆောင်ရွက်နိုင်ရေးဆိုင်ရာကိစ္စရပ်များကိုအပြန်အလှန်ဆွေးနွေးခဲ့ကြပါသည်ရှင်။တရုတ်နိုင်ငံကူမင်းလေစိတ်မှာတက်မရော်လေအမှတ်တစိတ်ဖြင့် WA လေရင်နှစ်စီတွေ့ရတဲ့တဲ့ရင်ကိုတင်ဆက်ပေးပါဦးမယ်။မြန်မာလေတပ် MAF မှာမကြခင်အသုံးပြုတော့မယ်ဟုယူဆရတဲ့ WA လေရင်နှစ်စီကိုတရုတ်ပြည်သူတက်မရော်နိုင်ငံကူမင်းပြည်ပြဆိုင်ရာလေစိတ်မှာတွေ့ရှိရတယ်လို့မြန်မာ Witness ကဇွန်လ23ရက်မှာထုတ်ပြန်ထားပါတယ်။လေရင်နှစ်စီဟာရှန်စီ WAF 200W နီးပြူဟာမြောက်တေယူပို့ဆောင်ရေးလေယာဉ်တွေဖြစ်ကြပြီးတက်မရော်လေဟုရေးသားထားကရခိုင်ကမရှိခဲ့ဘူးတဲ့အမီးနံပါတ် 5923 နဲ့ 5924 ဖြစ်တယ်လို့ဆိုပါရယ်မကြသေးမီကမိတ်ဆက်ခဲ့တဲ့ YAF 200W အမီးနံပါတ် 5922 ကိုပြီးခဲ့တဲ့2024ခုနှစ်ဒီဇင်ဘာလမှာစတင်အသုံးပြုခဲ့တာပါစစ်ကောင်စီလက်ထက်ဟာထောက်ပံ့ပို့ဆောင်ရေးနဲ့ဘတ်ဆောင်အသုံးပြုနိုင်မှုအတွက်အထူးအလေးထားတဲ့ Y8 လိုလေယာဉ်မျိုးကိုဆက်လက်တိုးချက်အသုံးပြုသွားဖို့ရှိနေတာကိုတွေ့ရပါတယ်။လက်ရှိစစ်ကောင်စီလက်ထက်မှာတည်ယူပို့ဆောင်ရေး Y8 လေယာဉ်အနည်းဆုံး9စီးခန့်ရှိနေတယ်လို့နိုင်ငံတကာလေးလာစောင့်ကြည့်ရေးအဖွဲ့အစည်းရဲ့ထုတ်ပြန်ချက်တွေအရသိရပါတယ်ရှင်။အခုဆက်လက်ပြီးတော့နိုင်ငံရေးအကျဉ်းသားဟောင်းစာရေးဆရာငိမ့်အေးအိမ်ကွယ်လွန်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။မိုင်းရပြေလှုပ်ရှားမှုတွင်ပါဝင်ခဲ့သူတရက်ဖူမဂဇင်း၏အယ်ဒီတာချုပ်နှင့်ထုတ်ဝေသူအဖြစ်လူသိများသည့် Postmodern စာရေးဆရာငိမ့်အေးအိမ်ခေါ်ဦးတကျော်ဦးသည်ဇွန်လ23ရက်နေ့နေ့လယ်7နာရီခန့်တွင်ရန်ကုန်မြို့ပင်လုံစည်းရုံ၌ကင်ဆာရောဂါဖြင့်အသက်69နှစ်အရွယ်တွင်ကွယ်လွန်သွားခဲ့တယ်လို့သိရပါသည်။ဆရာငိမ့်အေးအိမ်သည်1986ခုနှစ်မိုင်းရပြေအရေးတော်ပုံနှင့်တက်ကြွစွာပါဝင်ခဲ့သူဖြစ်ပြီးဗမာပြည်ကွန်မြူနတီပါတီဝင်ဟောင်းနှင့်နိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်ကား1990ပြည့်နှစ်များဝန်းကျင်တွင်တရဖူမဂဇင်းကိုဦးဆောင်ထုတ်ဝေခဲ့တဲ့အပြင်မြန်မာ Postmodern စာပေလောကတွင်ဩစာကြီးမားသူတဦးလည်းဖြစ်ပါသည်2024ခုနှစ်တွင်လေပြင်းမှုကြောင့်ဆေးရုံတက်ရောက်စစ်ဆေးစဉ်ကင်ဆာရောဂါခံစားနေရကြောင်းစတင်သိရှိခဲ့ရပြီးကုသမှုများခံယူနေခဲ့ရတယ်လို့သိရှိရပါသည်။စာရေးဆရာငိမ့်အေးအိမ်၏ကွယ်လွန်မှုအပေါ်စာပေနှင့်နိုင်ငံရေးအတိုင်းအဝိုင်းမှဝန်ထမ်းကြောင်းထုတ်ပေါ်ပြောကြားကြပြီးဇာပနအခမ်းအနားကိုဇွန်လ25ရက်နေ့မနက်7နာရီခွဲတွင်ရန်ကုန်မြို့ရေဝေးတုတ်တန်၌ကျင်းပမှာဖြစ်ပါရဲ့ရှင်။ ခုနောက်ဆုံးအနေနဲ့မင်းတပ်မျိုးနယ်အတွင်းမင်းတပ်မတူပြီးလမ်းမကြီးအားလမ်းပြုတ်ပြင်ခြင်းမှပြည်စီ၍ပြန်လည်သွာလာနိုင်ပြီဖြစ်ကြောင်းအသိပေးတဲ့သတင်းကိုတင်ဆက်ပေးပါမယ်။ယခုအခါမင်းတပ်မျိုးနယ်အတွင်းမင်းတပ်မတူပြီးလမ်းမကြီးတွင်မြေပြိုပျက်စီးမှုများပျက်စီးမှုများကိုလမ်းပြုတ်ပြင်ခြင်းများပြည်စီ၍24ရက်6လ2025ခုနှစ်မှစ၍ပြန်လည်သွာလာနိုင်ပြီဖြစ်ကြောင်းမင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှအသိပေးထုတ်ပြန်ပါတယ်။မင်းတပ်မတူပြီးလမ်းမကြီးသည်မိုးတဲထန်စွာရွာသွန်းမှုကြောင့်လမ်းများမြေပြိုပျက်စီးလျက်ရှိသည်ကို28ရက်6လ2025ရက်နေ့မှစ၍ဆက်ရန်နေရာများဖြင့်ပြုပြင်ဆောင်ရွက်ခဲ့ပါရရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော်တာကီနှင့်ခါရှဲတို့ကပေးပို့ထားတာဖြစ်ပါရရှင်။
ဗီဒီယိုအငကြီးမှဆက်လက်တင်ဆက်ပေးနေပါရယ်အခုတစ်ခါမှာတော့တော်လန်ရေးကြပြတပုတ်ကိုနားဆင်ရမှာဖြစ်ပါတယ်ဆရာငိမ့်အင်ကိုအမှတ်ရတော့အပြင်ဆရာငိမ့်အင်ရဲ့လက်ရာတပုတ်ဖြစ်တဲ့နေမပြောတော့တဲ့မျိုးလို့အမည်ရတဲ့ကြပြကိုရန်နိုင်ကခန်းစားရွတ်ဖတ်ပြီးထားတာနားဆင်ရမှာဖြစ်ပါတယ်ရှင်
နေမပြော်တော့တဲ့မျိုးအလင်းမဲ့တက်တိုင်များမျိုးလမ်းမပေါ်အာအာရရာမိုးတို့မတန်မရက်တန်တော့တဲ့စစ်ဟာအသွာလာမဲ့မြေတစင်းလိုလမ်းမတွေကိုပလာချင်းစီခဲ့တာကြာပြီနီယိုနေမလင်းနိုင်တော့တဲ့မျိုးငုံကြီးတန်တွေနဲ့သာအုံချင်းဖွဲ့နေတဲ့မျိုးညှီဆုဆုတော့ကနဲ့တွေသာမျိုးလုံးဝင်နေတဲ့အခါလူတွေဟာဒုက္ခဝိယုံကိုသာမနှိမ့်မြို့စွာဝှချုံနေရတကူတော်မလန့်မှာထွက်ကြလာမဲ့နေကိုမျောကြဘာနေနေငါမသိပြီးရောလောက်တဖွားဖွားနဲ့ဒီမြို့အသားကြနေခဲ့ရတာဘလောက်ကြပြီလဲစူညံတန်တက်တက်ကြားရရင်တော့နေစရာမရှိတော့အောင်သွေးလန့်တက်တဲ့ကလေးတွေမှာစာမရှိအစာမရှိအနာကတ်မသိနတ်တက်တက်သမိုင်းမှာသာပေါ်ပင်ပျော်ရွှင်လိုသူများသာအသွားလာများတဲ့လမ်းမှာငါမပျော်ရွှင်တော့ငိမ့်အေးအေး
ဗီဒီယိုအန်ယူဂျီမှဆက်လက်အတင်ပြနေပါတယ်အခုဆက်လက်ပြီးမိုးရသည့်ကာလမှာပြည်သူများအနေနဲ့ရေဘေးနဲ့ဆက်လင်း၍သတိပြုရမယ့်အချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ရှင
်မိုးရသည့်ကာလမှာပြည်သူတွေအနေနဲ့သတိပြုလိုက်နာဆောင်ရွက်ရန်အသိပေးပန်ကြားခြင်းရေဘေးရေကြီးခြင်းသတိပေးချက်ရလျင်ရေအစာအစာအရေးပေါ်သုံးပစ္စည်းတွေနဲ့အရေးကြီးစာရွက်စာတမ်းတွေကိုမိမိနဲ့အတူထားပါရေကြီးနေချိန်မှာတရက်စစ်ပစ္စည်းတွေကိုအသုံးမပြုဘဲခလုတ်တွေကိုပိတ်ထားပါဝိုးလေဝသသတင်းတွေကိုကြည့်ရှုနားထောင်ပြီးအကြံပြုချက်တွေကိုလိုက်နာပါကမ်းပါပြိုတက်တာကြောင့်ရေချောင်းကမ်းပါအနည်းကိုသွာလာတာတွေကိုရှောင်ကြဉ်ရပါမယ်ရေထဲမှာရေကူးတာလမ်းလျှောက်တာတွေကိုရှောင်ကြပါတရိတ်ဆန်တွေကိုခြေနှောင်ထားကြမှာရှောင်ကြရပါမယ်ရေကြီးမှုဘေးရနေရဖြစ်ပွားချိန်မှာသိရှိလိုက်နိုင်ရန်အချက်များမြန်မာနိုင်ငံမှာမုတ်တုံကာလဖြစ်တဲ့ဇွန်လကနေအောက်တိုဘာလအတွင်းအနောက်တောင်မုတ်တုံလေးအာကောင်၍မိုးအဆက်မပြတ်ရွာသွန်းလာကြောင်းဖြစ်စေမုန်တိုင်းများဝင်ရောက်ခြင်းနဲ့မုန်တိုင်းအရှင်ကြောင်းဖြစ်စေမျက်စင်ကြီးရေကြီးခြင်းတွေဖြစ်ပွားလေရှိပါတယ်ရည်ကြီးများရဲ့မြေပြားပိုင်းမှာ၃ရက်ခန့်ဝိုးတဲတန်စွာရာသွန်းလာကြောင်းမြေပြားပိုင်းမှာမြေရည်ကြီးပြီးအဆိုပါမြေရည်တွေဟာမြေအောက်ပိုင်းသို့တစ်ဖြည်းဖြည်းစီးဆင်းလာကမြေဝကျွမော့ဒေသတွေအထိပြန့်နှံ့ရည်ကြီးမှုတွေဖြစ်ပေါ်တတ်ပါတယ်။ဝိုးများလာကြောင်းမြေရည်ကြီးခြင်းနဲ့အတူမြေပြိုကမ်းမြိုခြင်းအရတပြက်ရည်ကြီးခြင်းနဲ့ရေလောင်ကန်တွေဆယ်တွေရဲ့ရေပိုလွှဲတွေကနေရေထုတ်လွတ်တာဆယ်ကျိုးပေါက်တာတို့ဖြစ်ပေါ်တတ်လာကြောင်းအထူးသတိပြုတင်ပါတယ်ရေကြီးခြင်းကြောင့်ပျက်စီးဆုံးရှုံးမှုများစွာဖြစ်ပေါ်နိုင်တဲ့အတွက်ပြည်သူတွေအနေနဲ့အောက်ပါအချက်တွေကိုသတိပြုနိုင်ရန်အသိပေးအပ်ပါတယ်ရေရေမကြီးခင်ကြိုတင်ပြင်ဆင်သင့်သည်များခါကြီးရေကြီးတွေနဲ့ချောင်းကျဲအနီးမှာနေထိုင်သူတွေအနေနဲ့လေတွေစက်တက်ရင်းတွေကိုကြိုတင်ပြင်ဆင်ထားပါစက်သုံးစီတွေနဲ့တက်ကြဲဘောခွင်းတွေနဲ့ကျိုးတွေကိုကြိုတင်စုဆောင်ထားပါ ဟာကွေရေနှိမ့်တဲ့နေရာတွေနဲ့ရေဝင်နိုင်တဲ့နေရာတွေမှာနေထိုင်သူတွေအနေနဲ့ရေလွတ်ရနေရာတွေကိုကြိုတင်ရှောင်ရှားပါ။ကားငယ်ရေထီး၍ပျက်စီးနိုင်တဲ့ပစ္စည်းတွေကိုရေလုံအောင်ထုတ်ပို့၍အထက်မြင့်တဲ့နေရာများသို့ကြောင်းရွှေ့ထားပါ။ကားကြီးရေဝင်ရောက်မှုလျှော့ချနိုင်ရန်နေအိမ်ပဝန်းကျင်နဲ့ရေမြောင်းပိတ်ဆို့မှုတွေကိုရှင်းလင်းပြီးရေနှုတ်မြောင်းတွေတူဖော်တာသဲအိတ်တွေဖို့တာတွေကိုစောင့်ရွက်ထားပါ။ငါအရေးပေါ်ပြောင်းရွှေ့ရလိုအပ်ပါကအရက်ဘက်လူမှုအဖွဲ့အစည်းနဲ့ချိတ်ဆက်ပူးပေါင်းစောင့်ရွက်ပါ။စာလုံးလိုအပ်တဲ့စားနပ်ရိက္ခာချောင်းများတန်ရှင်းသောတောက်သုံးရည်စေဝါနဲ့ဓာတ်စားထုတ်တွေလက်နှိပ်တမီပါဝါဘန်အရေးကြီးစာပြစာတမ်းတွေနဲ့ဒကိုရီသုံးပစ္စည်းတွေကိုကြိုတင်ပြင်ဆင်ထားပါရည်ရည်ကြီးချိန်မှာအတိပြုရန်အချက်များကာကြီးပတ်ဝန်းကျင်အချိန်တွေကိုအတိပြုလေ့လာပါခါခွေအရေးပေါ်ရွှေပြောင်းရမယ်ဆိုပါကရေကျော်နေတဲ့လမ်းတွေရေပြိုကျနေတဲ့နေရာတွေတစ်ပင်ဓာတ်အားလိုက်နဲ့ဓာတ်ကြိုးတွေပြိုကျနေတဲ့နေရာတွေကိုသတိပြုရှောင်ရှားသွားလာပါနေရင်အတွင်းနိုင်လဲရုံရင်းနေတဲ့လျှက်စက်မိကောင်းတွေနဲ့ဂီးခလုတ်တွေကိုသတိပြုဂိုင်တွဲပါနေအိမ်တွင်ရေဝင်ပါကလျှက်စက်မိန်ခလုတ်နဲ့ gas အိုးများကိုပိတ်ထားပါဒါငယ်နှစ်ပေကန့်ရေစီးအားဟာရင်တွေကိုပါမျောပါစေနိုင်တဲ့အတွက်ရင်းမြင့်တက်နေချိန်မှာအသုံးမပြုသင့်ပါ။ကာကြီးရေစင်းနဲ့အတူအစိပ်ရှိတဲ့မွေးတွေခြုံထက်တဲ့ပစ္စည်းတွေနဲ့အမိုက်ဒရိုက်တွေမျောပါလာနိုင်တဲ့အတွက်ရေစင်းတဲ့ဖြက်ကူးချိန်မှာအထူးသတိပြုပါ။ငါရေတက်ချိန်မှာခလေးငယ်တွေနဲ့အိမ်မွေးတိရစ္ဆာန်တွေကိုအထူးအလေးထားကာကွယ်စောင့်ရှောက်ပါ။ခလေးငယ်တွေအနေနဲ့ရေထဲမှာစော့ကစားခြင်းမပြုလို့ရပါ။သာလုံးရေထဲမှာအညစ်အကြေးတွေရောနှောပါဝင်နေတဲ့အတွက်အဆိုပါရေကိုတောက်သုံးတာ၎င်းနဲ့ထိထိထားတဲ့အစားအသောက်တွေကိုစားတာတွေကိုမပြုလုပ်ရပါဘူး။သာလင်းရေပိုကျချက်ရွေတော်၎င်းရေတက်ဆေးခက်ရွေတော်၎င်းတောက်သုံးပါ။သာကွဲရဲရလူထုအတွင်အချင်းချင်းဂျိုင်းပင်ပူယူပါ
ဗီဒီယိုအန်ယူဂျီမှဆက်လက်အတန်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော်လန်ရေးအစီအစဉ်တစ်ပုဒ်ကိုနားဆင်ရမှာဖြစ်ပါတယ်မောင်လူမွေးရေးသားထားတဲ့ဦးဇာတာကောင်းဘိုးလို့အမည်ရတဲ့အစီအစဉ်ကိုရန်နိုင်ကခန်းစားတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
ဦးဇာတာကောင်းဘိုးစစ်ရှောင်းစကန်မှာအလုပ်ကိစ္စနဲ့ရောက်နေတော့မောင်လူမွေးအမစီကနေဖုန်းဝင်လာတယ်အဖကုမနဲ့ဆုံးသွားပြီနော်တဲ့မောင်လူမွေးအမတော်သူဟာသူ့ရဲ့အဖေမောင်လူမွေးရဲ့အုံကြီးဆုံးတာကိုတူတူတုတ်တုတ်ပြောပြီးဖုန်းချသွားပါတယ်အုံကြီးဆုံးပြီဆိုတာကြားလိုက်ရတော့မောင်လူမွေးရင်ထဲမှာတခုခုဟာသွားသလိုခံစားရသလိုတခုခုပေါ့သွားသလိုလည်းခံစားရပါတယ်မောင်လူမွေးအုံကြီးဟာအသက်90နီးပါးရှိပါပြီလွတ်လပ်ရေးရာဇအချိန်ပြည်ရင်းစစ်ကိုကြုံမှုတဲ့မဆလာခင်မှာပြောင်းစံနဲ့ထမင်းရောစားခဲ့ရတယ်။စစ်အာဏာရှင်တန်းရွှေခင်မှာလှုပ်အားပေးလိုက်ဖူးတယ်။ဒေါ်ဆန်းစုကြည် NLD ဆိုရလက်ထက်မှာဖျားလှည့်ဖူးဖူးတယ်။အခုမင်းအောင်လိုင်းစစ်အာဏာသိမ်းထားတဲ့ကာလမှာအုံကြီးဘဝနှီးကုန်းချုပ်ရှာပါတယ်။အုံကြီးဟာလူငယ်ဘဝလူလက်ပိုင်းဘဝတွေမှာပင်ပန်းဆင်းရဲမှုမျိုးစုံကိုကြုံခဲ့ရပေမဲ့အသက်ကြီးလာတဲ့အခါကျတော့သားသမီးတွေကြောင့်မကြောက်မကြနေရပါတယ်။စားချင်တာလဲစားရပါတယ်။ကျမ်းမာရေးတစ်ခုခုဖြစ်ရင်တော့အာမခံချက်မရှိပါဘူးဇေဝကုသမှုအတွက်ဆရာဝန်တွေရှိတဲ့မြို့ကိုသွားဖို့အင်မတန်ခက်ခဲသလိုစစ်ကောင်စီရဲ့ပိတ်ဆို့စစ်ဆေးမှုတွေကြောင့်တော်တော်တန်တန်မြို့ပေါ်ကိုလည်းမသွားချင်ကြပါဘူးဈေးကုသမှုခံရင်လည်းစစ်ကောင်စီလက်အောက်ပုဂ္ဂလိကဈေးကန်းတွေရဲ့ဈေးနှုန်းဟာတော်သူတောင်သားတွေအတွက်ကြောက်ခမန်းလိလိပါပဲပြီးခဲ့တဲ့2လလောက်ကစားပြီးမောင်လုံးမွေးအုံကြီးဟာအိပ်ရာထဲမှာလဲတယ်ပားမှပေါက်တဲ့သူ့နာဟာတက်တာမလာတော့ပဲပားပင်တစ်ခုလုံးနှီးပါကျဲလာတယ်ညီညူရင်းအနာခံရင်းသမီးကြီးဖြစ်သူရဲ့ပြုစုမှုကိုခံရင်းအုံကြီးအသက်ထွက်သွားခဲ့ပါတယ်။အုံကြီးကသာဆေးရုံဆေးကန်ကောင်းကောင်းကိုတင်ပြီးကုသခဲ့ရင်လေတေတော့သေးမယ် ်ဒါပေမဲ့အုံကြီးဟာဒီလောက်ဆိုးွားတဲ့ဝေဒနာကိုခံစားရမှာမဟုတ်ပါဘူးလူဆိုတာသေမျိုးဆိုပေမဲ့ဆေးဝါးကုသမှုခံယူရရင်တက်တောင့်တက်တာအသက်သေးဆုံးနိုင်ခွင့်ရှိပါတယ်အသက်ကြီးလို့မပူမပင်နေထိုင်ကြရသူတွေကိုအိုးစားတာကောင်းတယ်လို့မောင်လူမွေးတို့မြန်မာလူမျိုးတွေကဆိုကြတယ်မောင်လူမွေးရဲ့အုံကြီးဟာသားသမီးကံကောင်းတာသိကြပါတယ်ဒါပေမဲ့အိုးစားတာမှာတော့အပြစ်အဝကံမကောင်းခင်ရှာပါဘူးမောင်လူမွေးရဲ့အုံကြီးနာရေးသွားရင်အသက်80ရှိပြီဖြစ်တဲ့မောင်လူမွေးဖာကြီးစီဝင်တော့ဆေးစရာရေးပေးခဲ့တာဒီဆေးတွင်ရဲ့ဝဲခဲစမ်းပါဆိုပြီးဆေးဆောင်ရက်လေးမောင်လူမွေးကိုပေးပါတယ်မောင်လူမွေးတို့လွတ်မြောက်နေမြေမှာစစ်ကောင်စီကြောင့်ဆေးဈေးတွေကခေါင်ခိုက်နေတယ်လို့ပိုက်ဆံရှိရင်တော့လွယ်လွယ်ဝယ်မရနိုင်ပါဘူးအုံကြီးရဲ့နာရေးကိုသွားတာမှာမောင်လူမွေးတဲခုတဲ့အိမ်ကမောင်လူမွေးရဲ့နှမအိမ်ပါအရင်တုန်းကတော့မောင်လူမွေးရဲ့အကြီးလက်အိမ်ပေါ့အကြီးလက်ဟာလဲသားသမီးတွေဂရုတစိုက်ပြုစုစောင့်ရှောက်တဲ့ကြားကကိုဗစ်ကြောင့်ဆုံးပါသွားခဲ့တာပါမင်းအွန်လိုင်းစစ်အာဏာသိမ်းပြီးမကြမီကိုဗစ်တွေအကြီးအကျယ်ဖြစ်ကြတာမှာအကြီးလက်ဆုံးမသွားခဲ့တာပါစစ်အာဏာသိမ်းကစား2021ခုနှစ်ကကိုဗစ်ရောဂါဟာဆေးဝါးကုသမှုအောက်ဆီဂျင်မရရှိမှုတွေကြောင့်အများကြီးသေဆုံးခဲ့ရတာပါစစ်တပ်ဟာသူတို့အာဏာကိုချုပ်ကန်နိုင်ဖို့အကြမ်းဖက်ကြိုးစားနေခဲ့ပြီးပြည်သူတွေရဲ့သေဆုံးမှုကိုလုံးဝလစ်လျူရှုခဲ့တာဖြစ်ပါလေမောင်လူမွေးရဲ့အုံကြီးဖာကြီးအကြီးလက်တို့ဟာသာသမီကံကောင်းတာကြောင့်မကြောက်မကြနေကြရသူတွေဖြစ်တယ်ဒါပေမဲ့အိုးစားတာတော့ကောင်းတယ်လို့မဆိုနိုင်ပါတကယ်တော့မောင်လူမွေးတို့နိုင်ငံကတက်ကြီးရွယ်တွေဟာစစ်အာဏာရှင်အောက်မှာနေနေရသမျှတော့အိုးစားတာကောင်းဖို့ဆိုတာမလွယ်ကူလှပါဘူးစစ်အာဏာရှင်ကိုအမြစ်ဖြတ်ပြီးလူသားဝါဒထွန်းကားလာမှသာတက်ကြီးရွယ်တွေဟာအိုးစားတာကောင်းနိုင်မှာဖြစ်ပါလေခင်ဗျာမောင်လူမွေး
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တော်လင်းရေးဒီဂီတာကိုနားဆင်ရမှာဖြစ်ပါတယ်အေလီယန်ကရေးသားထားပြီးအောင်းလွန်းတည်ဆိုထားတဲ့တိတ်ဆိတ်တဲ့နေရောင်များလို့အမည်ရပါတယ်ရှင်ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.66 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်